ါရှင်။တမကြီးအနေနဲ့လူတွေများတဲ့ကြားကအခုလိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။တမကြီးဟာဆိုရင်တမရအိုအာမဆိုရရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှုကိုစတင်ကောင်ထယ်ဖော်ခဲ့တဲ့ပြီးသူကတယောက်လို့ပြောလို့ရပါတယ်။American ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်နေထိတွေ့ဆက်ဆံရေးကိုစတင်ခဲ့တာဆိုတော့မြန်မာနိုင်ငံရေးကိုလည်းအနီးကပ်အကဲခတ်နေမှာဖြစ်ပါတယ်အခုတော့နိုင်ငံတကာတိုင်ဝမ်ကမြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တိုးတက်မှုဟာအထိုက်လျောက်ရှိတယ်ဆိုတာကိုအတိအမှတ်ပြုကြပေးမယ်လို့နောက်ကျောင်းပြန်လှည့်ဖို့ဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေလည်းတွေ့နေရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီကမကြခင်ကပဲကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံလိုက်ပါတယ်တမကြီးအနေနဲ့ကောဘယ်လိုများသုံးသပ်လို့ရပါလဲရှင်
I think the state of reform, as any place where there's an evolutionary rather than a revolutionary process, is complex. There are some things that have gone back, some things that are not moving at all, and some things that have advanced. And I think there's a tremendous concern.
ပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုသုံးသပ်ရမယ်ဆိုရင်ဗမာပဲဖြစ်ဖြစ်ဒေါ်လာရေးလိုရုပ်တရက်ပြောင်းလဲသွားတာမျိုးမဟုတ်ပဲတရွေ့ရွေ့တဆင့်ချင်းပြောင်းလဲနေတယ်လို့ယူဆပါတယ်အတော့ကိုလေးနက်ရှုပ်ထွေးပါတယ်တချို့နေရာတွေကနောက်ကျောင်းပြန်တယ်တချို့ကလုံးဝမရွေ့ဘူးတချို့ကတော့ရှေ့ပြေးနေတဲ့စသဖြင့်ရှိကြပါလေ။တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လူလူအကြအတော်လေးစိုးရိမ်မကင်းဖြစ်နေတာတွေ့ရပါလေ။တကယ်ငင်းချင်းနဲ့အပြစ်ခတ်ရက်စဲကြီးလှစ်ဟင်းနေတာတွေကိုလည်းစိုးရိမ်နေကြပါလေ။လွန်ခဲ့တဲ့နှစ်တွေကတည်းကရခိုင်ပြည်နယ်လူလူကသူတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာထိထိရောက်ရောက်ဆောင်ရွက်မပေးနိုင်တဲ့အပေါ်မှာလည်းစိုးရိမ်နေကြပါလေ။လယ်သမားတွေကလည်းမြေယာအသိမ်းခံနေကြတဲ့အတွက်စိုးရိမ်နေကြပါလေ။မြေယာပိုင်ဆိုင်မှုအခွင့်အရေးဟာအခရာအကျဆုံးကိစ္စတစ်ခုပါ။ဒီမြေယာပြဿနာကိုမကင်တွင်နိုင်ရင်တော့စီးပွားရေးဖွံ့ဖြိုးမှုအတွက်မေကွန်းထုတ်စရာတွေရှိလာပါလိမ့်မယ်။နောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေဟာဒီနိုင်ငံမှာအကြီးအကျယ်ဆုံးကိစ္စပါ။နိုင်ငံရဲ့တည်ဆောက်ပုံလို့ပြောနိုင်ပြီးတော့ဒီမိုကရေစီပုံဖော်ဖို့ရည်ထားပုံရတယ်လို့ဆိုရမှာဖြစ်ပေမဲ့အစိုးရကနေလူထုအတန်နားထောင်ဖို့လိုသလိုလူထုအခြေပြုအဖွဲ့အစည်းတွေကိုနေရာပေးဖို့အကန့်အသတ်တွေလည်းရှိနေပါတယ်။အရက်သားအစိုးရအုပ်ချုပ်မှုအောက်မှာစစ်တပ်ကရှိဖို့လူနည်းစုကိုအခွင့်အရေးပေးဖို့လူထုကစိတ်ကြိုက်ခေါင်းဆောင်ရွေးချယ်ပံ့ပိုးစားတဲ့ဒီမိုကရေစီအနှစ်သာရတွေလက်ရှိဖွဲ့စည်းပုံမှာကင်းမဲ့နေတာတွေ့ရပါတယ်။နိုင်ငံရေးနဲ့စီးပွားရေး၊မြေယာအရေးနဲ့ဥပဒေစတဲ့အခြေခံအဓိကကျတဲ့ကိစ္စတွေကိုမပြောင်းလဲနိုင်သေးသေးပြည်တွင်းမှာရှိတဲ့လူထုကတည်ငြိမ်ရေးရေရှည်တည်တံ့ပါမလားလို့ဘဝင်မကြဖြစ်တယ်လို့နိုင်ငံတကာအတိုင်းအဝန်းကလည်းဒါဟာတကယ်ရေရှည်လုပ်ငန်းစဉ်လားဆိုတာကိုမရေမရာဖြစ်ကြပြီးတော့အကန့်အသတ်တွေရှိတာကြောင့်တစ်ချိန်ချိန်မှာနောက်ကျောင်းပြန်လှည့်ဖို့ရှိနိုင်တယ်လို့သုံးသပ်ကြမှာပါ။
တမကြီးကမကြခင်ကပဲကချင်ပြည်နယ်ကိုသွားရောက်ပြီးတော့အိမ်မပြန်နိုင်ကြသေးတဲ့ကချင်စစ်ပြေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့သိရပါဗျ။ကချင်ဒုက္ခသည်တွေရဲ့အရေးကအစကရင်ပြည်နယ်ကတိုက်ပွဲတွေအဆုံးအပြစ်ခတ်ရက်စဲရင်းနဲ့ညီညာရေးလုပ်ငန်းစဉ်တွေနှီးကွေးနေတာနဲ့ပတ်သက်ပြီးတော့လူမှုအကြမ်းမှာအားမလို့အားမရဖြစ်နေတာတွေလည်းရှိနေပါဗျ။တမကြီးရဲ့အမြင်ကိုလည်းသိပါရစေရှင်။
Well, again, it's been going on for some time, and I think it's important that everyone be patient.Because this is 65 years of war, civil war, and there's a lot of mistrust. There is fundamental mistrust among the people.
ဟုတ်ပါတယ်ဒီလုပ်ငန်းစဉ်စခဲ့တာအတော်လေးကြာခဲ့ပါပြီ65နှစ်ကြာပြည်တွင်းစစ်ကိုညှိနှိုင်းနေရတာဆိုတော့လူတိုင်းစိတ်ရှည်တီးခံကြဖို့တော့လိုပါတယ်တုံနေနေတဲ့အကြောင်းရင်းကအများစုကယုံကြည်မှုမရှိကြလို့ပါပဲတက်ဆိုင်သူတွေအားလုံးဇပွဲဝိုင်းမှာထိုင်ပြီးတော့စိုးရိမ်မကင်းဖြစ်တာတွေအထီးအခိုက်မခံနိုင်တာတွေအပြန်အလှန်နားလည်သဘောပေါက်အောင်ဆွေးနွေးညှိနှိုင်းအဖြေရှာကြဖို့အရေးကြီးပါတယ်နိုင်ငံတစ်ဝန်းလုံးကငြိမ်းချမ်းရေးကိုအလွန်အမင်းတောင်းတနေကြတယ်လို့ယူဆပါတယ်ပြည်သူတွေဒုက္ခရောက်နေကြတဲ့အတွက်ဆိုရနဲ့စစ်တပ်ကပါငြိမ်းချမ်းရေးကိုလိုလားတယ်လို့သုံးသပ်မိပါတယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိကြတာတွေကိုလည်းတွေ့နေရပါတယ်တကယ်လက်တွေ့မှာမငြိမ်းချမ်းနိုင်ကြသေးပါဘူး1994ခုနှစ်ကလက်မှတ်ထိုးခဲ့မှုတွေအပြစ်ရငြိမ်းချမ်းရေးသဘောတူစာချုပ်ဖောက်ဖျက်ခဲ့တဲ့တာဒကတွေကြောင့်လည်းယုံကြည်မှုကင်းမဲ့တဲ့သဘောတက်ရောက်နေတယ်လို့ယူဆပါတယ်ဒါကြောင့်သဆိုင်သူတွေအားလုံးအပြန်အလှန်နားလည်မှုနဲ့ယုံကြည်မှုတည်ဆောက်ကြဖို့အရေးကြီးပါတယ်
။သမရဥပမာကနေပြည်တော်မှာမကြခင်ကျင်းပါတော့မယ့်အရှိအအရှထိပ်သီးစည်းဝေးကိုတက်ရောက်ဖို့အတွက်စိုင်းပြင်းနေပါပြီ။အင်ရှင်သမရဦးသိန်းစိန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအာဏာကုန်လွှဲရခြင်းခံရတဲ့တမ္မကြီးအနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့သမရဥပမာကိုမြန်မာနိုင်ငံခီးစဉ်အကျိုးဖြစ်နဲ့ဘယ်လိုများအကြံပေးချင်ပါလဲရှင်
။ Well, I don't talk about what I would recommend to my president. My president will make his own decisions.And he follows this very, very closely. I mean, he cares.
ကျွန်တော်အနေထားနဲ့သမရကိုထောက်ခံချက်တွေနဲ့အကြံပေးပိုင်ခွင့်မရှိပါဘူး။သမရကသူကိုယ်တိုင်ပဲကြည့်ပြီးတော့ဆုံးဖြတ်မှာပါ။သမရကမြမအရေးကိုအနီးကပ်စောင့်ကြည့်နေတာပါ။ပထမတစ်ခေါက်ဒီကိုလာခဲ့ပြီးတဲ့နောက်ပိုင်းလအတော်ကြာတဲ့အထိမြမအရေးကိုပဲပြောနေခဲ့တာပါ။အဲ့ဒီပထမအချိန်ခီးစဉ်မှာရန်ကုန်တက္ကသိုလ်မှာမိန့်ခွန်းပြောခဲ့ရတာကိုလည်းအတော်လေးကျေနပ်အားရခဲ့တာတွေ့ရပါတယ်။မြမပြည်ကိုနောက်တစ်ခေါက်ပြန်လာဖို့စိတ်အားထက်သန်နေပါတယ်။ ဒေတာတွင်အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတက်ဖို့ကလည်းအဓိကဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာမြမပြောင်းလဲဘာတွေတိုးတက်မှုရှိတယ်လဲဘာတွေပြောင်းလဲမှုမရှိဘူးလဲဆိုတာတွေကိုသူကိုယ်တိုင်နားထောင်ပြီးတော့အကဲခတ်ပါလိမ့်မယ်ပြည်ပြင်ပြောင်းလဲရေးမှာမိဖက်အဖြစ်ပူပေါင်းဆောင်ရွက်ရေးမူဝါဒကိုဆက်လက်ကျင့်သုံးဖို့အတွက်မြန်မာနိုင်ငံကဖြစ်ထွန်းမှုတွေကိုစမ်းစစ်ပြီးတော့သမ္မတကဘာတွေကူညီပေးနိုင်မလဲဆိုတာကိုအကဲခတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒီခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ကိုရောတွေ့ဖို့အစီအစဉ်ရှိပါလားရှင
် I would expect
တွေ့ဖို့ရှိမယ်လို့ခန့်မှန်းရပါတယ်
American ပြည်ထောင်စုကတာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအားပေးနေတာတွေ့ရပါတယ်။ American ကုမ္ပဏီကြီးတို့လည်းဝင်ရောက်ပြီးတော့လုပ်ငန်းတွေလည်ပတ်နေကြပါပြီ။ဒါ့အပြင် American အစိုးရကနေပြည်သူတွေအချင်းချင်းဆက်ဆံရေးကိုလည်းအားပေးလာတာကိုသတိထားမိပါတယ်။ American ပြည်သူတွေနဲ့မြန်မာပြည်သူတွေအကြားဆက်ဆံရေးအစီအစဉ်တွေကထူးခြားတဲ့နမူနာလေးတစ်ခုလောက်သိပါစေရှင်။
There are a number. I mean, we have now Fulbrights coming here and teaching. We have English language programs.We have visitor programs from here that go to the United States with women, with people involved in the elections.
အစီအစဉ်တွေကအများကြီးရှိပါတယ် Fulbright ပညာသင်ဆုအစီအစဉ်နဲ့အင်္ဂလိပ်စာပို့ချတဲ့သင်တန်းတွေရှိပါတယ်ဒီကနေအမျိုးသမီးလှုပ်ရှားမှုတွေရွေးကောက်ပွဲဆိုင်ရာလေ့လာရေးအဖွဲ့တွေကိုအမေရိကန်ပြည်ထောင်စုစီကိုဧည့်သည်တော်အစီအစဉ်အရဆစ်လွတ်နေတာတွေလည်းရှိပါတယ်အဆက်အသွယ်ဖြတ်ပြီးအထူးကြံလို့နေခဲ့ကြတာကြာပြီဆိုတော့ဒီထက်မကတိုးပြီးတော့ကြေကြေပြန့်ပြန့်ဆက်ဆံသွားဖို့အစီအစဉ်ရှိပါတယ်ဒီနိုင်ငံရဲ့နတ်နဲကျေပြန့်ပြီးတော့ရှုပ်ထွေးလာတဲ့အခြေအနေအရရက်ကိုအမေရိကန်ကပြည်သူတွေသိမသိကြပါဘူးဒီနိုင်ငံကလူတွေကလည်းအမေရိကန်ပြည်ထောင်စုအကြောင်းကိုစိတ်ဝင်စားပြီးတော့လေ့လာဖို့ဆန္ဒရှိနေကြတာပါနှစ်ဖက်စလုံးကလူထုအကြားအပြန်အလှန်ဆက်ဆံကြဖို့လိုလားနေကြတာကြောင့်ဒီအစီအစဉ်တွေအများဆုံးအကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်
အခုလောလောဆယ်မြန်မာသတင်းတောက်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြပြီးတော့ midterm election တက်တန်းတဝက်ရွေးကောက်ပွဲကိုလေ့လာနေကြပါတယ်။ဒီအဲ့ဒီအဖွဲ့ကိုကျမတို့ VOA American တန်းကနေလည်းတွေ့ဆုံမေးမြန်းပြီးတော့သတင်းထုတ်လွှင့်ထားတာရှိပါတယ်ရှင်
။ That's right. In media we have media exchanges. We have students have come here. I've had graduates.
ဟုတ်ပါတယ်။သတင်းမီဒီယာတမားတွေကျောင်းသူကျောင်းသားတွေအလင်းသင်းတယ်လို့ဆက်လွတ်ပေးနေပါတယ်။ American တက္ကသိုလ်ကျောင်းသားတွေဘွဲ့လုံကျောင်းသားတွေကိုလည်းဒီကူလာပြီးတော့စိတ်ဝင်စားလေ့လာနေကြပါတယ်။အဆက်ပြတ်နေတာကြာတော့မြန်မာပြည်အကြောင်းကိုပို့ပြီးတော့စိတ်ဝင်စားနေကြတာဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေနှစ်စဉ်ထုတ်ပြန်နေတဲ့လူခွင့်ရေးဘာသာရေးလွတ်လပ်ခွင့်မူရစ်ဆေးဝါးလူကုန်ကူးမှုစတဲ့နှစ်ပတ်လည်အစီရင်ခံစာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လာရင်အစ်စ်နဲ့မှတ်တမ်းတွေကတိတ်ကောင်းတာမတွေ့ရပါဘူး။တိုးတက်မှုမရှိတာကိုပဲကောက်ချက်ချတာများပါတယ်။ဒီလိုအစီရင်ခံစာတွေထုတ်တိုင်းမှာအမေရိကန်တန်ရုံးရဲ့အခန်းကဏ္ဍကသူတေသနစာရန်ပြုစုပေးရတယ်လို့ယူဆရပါတယ်။ဒီတော့ဘလို့များစမ်းစစ်သူတေသနလုပ်ကြတယ်လဲဆိုတာကိုသိပါရစေရှင်
။ Well there's no rating. I mean what it is an explanation, a description of the conditions on the ground. It is mandated by Congress.
တကယ်အခြေအနေတွေကိုလေ့လာပြီးတော့အချက်လက်တွေကိုပြုစုတာဖြစ်ပါတယ်။အမှတ်ပေးတဲ့သဘောမဟုတ်ပါဘူး။ Congress လွတ်တော်ရဲ့ညွန်ကြားချက်အရအစီရင်ခံစာပြုစုတာဖြစ်ပါတယ်။ Congress ကလည်းအစီရင်ခံစာပြုစုအောင်မှာခဏလိုက်သတ်မှတ်ပေးထားတဲ့အဆင့်တွေရှိပါတယ်။အဲ့ဒီတိုင်လိုက်နာရတာပါ။နိုင်ငံတကာနိုင်ငံမှာအများပြည်သူအကျိုးအတွက်လှုပ်သင့်လှုပ်ထိုက်တာကိုမလှုပ်သေးတဲ့ဖြစ်စဉ်တွေကိုထောက်ပြဖို့ဖြစ်ပါလေ။ကျွန်တော်တို့ကလက်တွေ့ဖြစ်ထွန်းမှုတွေနဲ့အကောင့်ထဲမပေါ်သေးတာတွေကိုမျှတအောင်ချိန်ဆပြီးတော့အစီရင်ခံလာဖြစ်ပါလေ။လူ့အခွင့်အရေးနဲ့ပတ်သက်လာရင်နိုင်ငံအတွင်းမှာဘာတွေလှုပ်ဖို့ပြက်ကွက်နေသေးလဲ၊ဘယ်အရာတွေကပြောင်းလဲပြီးပြီလဲ၊စတာတွေကိုမျှမျှတတပဲတရားသဖြင့်အစီရင်ခံနေတာဖြစ်ပါလေ။
အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမှုအရမြန်မာနိုင်ငံအပေါ်အဓိကကျတဲ့ပိတ်ဆို့မှုတော်များများကိုရုပ်သိမ်းပေးခဲ့ပြီးမယ်လို့တချို့ပိတ်ဆို့မှုတွေကတော့ကြံနေပါသေးတယ်။အဲ့ဒီကြံနေတဲ့ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အလားအလာရောရှိပါလားရှင်
။ Well there's a process. It's almost a legal type of process where there are criteria for the individuals who are on the list and the entities that are on the list.to come off the list so they have to petition that
ပိတ်ဆို့မှုစီရင်ဝင်တည်ကြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကုမ္ပဏီတွေဟာဘလို့ချက်တွေနဲ့အကျုံးဝင်နေတယ်ဆိုတဲ့အပေါ်မှာစမ်းစစ်ပြီးတော့ရုပ်သိမ်းပေးနိုင်မှုဥပဒေအရလုပ်ငန်းစဉ်တွေရှိပါတယ်ပိတ်ဆို့ခံထားရတဲ့သူတွေအနေနဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကိုအသနာခံစာတင်သွင်းလို့ရပါတယ်အမေရိကန်ဘဏ္ဍာရေးဌာနရဲ့သတ်မှတ်ချက်တွေနဲ့ကန့်ညီအောင်ဆောင်ရွက်နေပါတယ်ဆိုတာတတိပြနိုင်ရင်ရုပ်သိမ်းပေးလို့ရပါတယ်အဲ့ဒီသတ်မှတ်ချက်တွေထဲမှာစစ်တပ်နဲ့အဆက်ဆံမရှိတာသူတို့ရဲ့လုပ်ငန်းတွေဟာပုံလင်းမြင်သာမှုရှိတယ်တန်ရှင်းတယ်အဂတိတရားကင်းတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လည်းလိုက်လုံးညီတွေဖြစ်တယ်ဆိုတာကိုတသက်ပြနိုင်ရမှာဖြစ်ပါတယ်နိုင်ငံတကာလှုပ်ထုံးလှုပ်နှီးတွေနဲ့အညီလုပ်ငန်းလည်ပတ်နေတယ်ဆိုတာကိုလည်းပြသရပါလိမ့်မယ်အများသူငါပိုင်တဲ့မြေတွေကိုသိမ်းပြီးတော့တခြားလုပ်ငန်းတွေမလုပ်ဖို့နဲ့နိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအနောက်ရှက်ဖြစ်အောင်မလုပ်ဖို့လည်းလိုပါတယ်သူတို့တွေဟာပိတ်ဆို့မှုစင်းတွေကထုတ်ပေးလို့ရအောင်လိုက်နာနိုင်တယ်လို့ပိတ်ဆို့မှုစီးရင်သွင်းပြီးတော့နောက်ထပ်အရေးယူလို့ရသေးတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။တက်တန်းသတ်မှတ်ထားတဲ့လုပ်ငန်းစဉ်မဟုတ်ပါဘူး။ကျွန်တော်တို့စီကစံပြအမေရိကန်စီးပွားရေးလုပ်ငန်းတွေလိုပဲ တာဝန်သိစွာနဲ့ဒီနိုင်ငံမှာလဲလက်တဆုပ်စာအတွက်မဟုတ်ဘဲနဲ့အားလုံးအတွက်တရားသဖြင့်ရှင်ပြိုင်စည်းပွားလုပ်ကြမှာသာတိုးတက်မှုရှိမှာဖြစ်ပါလေ
လောလောဆယ်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ဟာဒီနှစ်အတွက်ပေါ့နော်နောက်ဆုံးတာဝန်အနေနဲ့အာဆီယံရဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုဥဆောင်ကျင်းပဖို့စီစဉ်နေရပါတယ်မြန်မာနိုင်ငံရဲ့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူနေတဲ့အပေါ်မှာကိုတတ်မှတ်ကြီးအနေနဲ့ဘယ်လိုများသုံးသပ်မိပါသလဲရှင်
Well, I think so far it's been very good. I mean, people have been satisfied with arrangements all in all. I think there are little quirks here and there that but overall I think people have been very encouraged.
အခုချိန်ထိတော့တော်တော်လေးချုံးမွေ့နေတာကိုတွေ့ရပါတယ်။မပြောပါလောက်တဲ့အထင်ငော့လေးတွေကလွဲရင်အားလုံးကကျေနပ်ကြပါတယ်။ကျွန်တော်တို့အဆိုရိုးတစ်ခုရှိပါတယ်။ကြောင်တွေကိုတစူးတစည်းတည်းဖြစ်အောင်စူးစီးဖို့မလွယ်သလိုပါပဲ။ဒီလောက်များပြားတဲ့နိုင်ငံခေါင်းဆောင်တွေအတွက်အားလုံးပြည့်စုံအောင်ဖြည့်ပေးရတာလွယ်ကူတဲ့အလုပ်တစ်ခုမဟုတ်ပါဘူး။ကျွန်တော်တို့ရဲ့လိုအပ်ချက်တွေအရမြန်မာအစိုးရကိုတောင်းဆိုရတာတွေလည်းများပါတယ်။ဒီတောင်းဆိုချက်တွေအားလုံးကိုဖြည့်ဆည်းပေးရတာအတော်လေးလက်ဝင်ပါတယ်။နိုင်ငံကောင်းဆောင်တွေလာကြမှာဆိုတော့လည်းလက်မလဲအောင်ကိုဆောင်ရွက်ပေးနေရတာဖြစ်ပါတယ်။အင်ရှင်မြန်မာအစိုးရကိုအားလုံးအဆင်ပြေချုံးမွေ့ပါစေလို့ဆုတောင်းပေးနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံလက်ထက်ချောချောမောမောလွှဲပြောင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ပြည်ပြင်ပြောင်းလဲရေးမှာတိတ်ကိုထူးခြားလာတဲ့နောက်နှစ်ရွေးကောက်ပွဲကိုလည်းအောင်မြင်အထမြောက်အောင်ကြိုးစားလိမ့်မယ်လို့ယူဆပါတယ်။
ကျေးဇူးအများကြီးတင်ပါတယ်ရှင်